Hong Kong မှာဆန္ဒပြပွဲတွေအရှိန်မြင့်တက်နေစမှာပဲတရုတ်စိုးရကတရုတ်စစ်တပ်တွေကို Hong Kong နယ်စပ်ကိုရွှေ့ပြောင်းနေရချတာခဲ့ပါတယ်။ Hong Kong ရေးကိုတည်တည်ငြိမ်ငြိမ်နဲ့အနေအကင်းကင်းနဲ့ကင်တွယ်ဖြေရှင်းဖို့ American သမ္မတ Donald Trump က New Jersey ပြည်နယ်ကနေမထွက်ခါခင်လေးစိတ်မှာပြောကြားတိုက်တွန်းခဲ့သလို Hong Kong ရဲ့တပ်ဖွဲ့ကနိုင်ငံတကာစစ်ညွန်းတွေနဲ့မကိုက်ညီတဲ့နည်းလမ်းတွေတုံ့ပြန်ပြီးဆန္ဒပြပွဲတွေကိုနှိမ်နင်းနေတာကိုစုံစမ်းစစ်ဆေးဖို့ကိုလည်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီး Michel Bachelet ကတောင်းဆိုလိုက်ပါတယ်။ဂျနီဗာမြို့ကဗီဒီယိုသတင်းတော်လီဇာရှလိန်သတင်းပြပုချက်ကိုအခြေခံပြီးတင်ပြပေးပါမယ်။နားဆင်ကြပါခင်ဗျာ
။ဟောင်ကောင်မှာအဓိကယုံနေတဲ့တပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေအကြားရုံးရင်ဆန့်ခတ်မှုတွေဖြစ်ပွားနေစမှာပဲဆန္ဒပြပွဲတွေကိုနှိမ်နင်းဖို့ပြင်ဆင်နေပုံရတဲ့တရုတ်စစ်တပ်တွေကိုတရုတ်စိုးရကဟောင်ကောင်နယ်စပ်ကိုဆေးလွတ်ခဲ့ပါတယ်။ American သမ္မတ Donald Trump ကဒီကိစ္စကိုသူသိရှိကြောင်း Twitter မှာရေးသားခဲ့ပြီးနှစ်ဖက်ထင်းထင်းသင်းသင်းရှိဖို့ကိုလည်းပြောပါတယ
်။ဟောင်ကောင်ကိစ္စကတိတ်ခတ်ခဲ့တဲ့အခြေအနေမှာရှိနေပါတယ်။ဘာဖြစ်မလဲစောင့်ကြည့်ရပါမယ်။ဒီကိစ္စပြည်လည်သွားမှတေးကြပါတယ်။တရုတ်နိုင်ငံအပါအဝင်အားလုံးအတွက်အဆင်ပြေသွားလိမ့်မယ်လို့မျှော်လင့်ပါတယ်
။သမ္မတ Trump ကအခုလိုမပြောမီအင်္ဂါနေ့အစောပိုင်းမှာတော့ဆန္ဒပြသူတွေဟာဟောင်ကောင်လေးစိတ်ကိုဒုတိယနေ့အဖြစ်ပိတ်ဆို့ပြီးအဓိကလေးစိတ်ခန်းမကြီးမှာအပြေအဝနေရာယူဆန္ဒပြခဲ့ကြပါတယ်။လက်နဲ့ကင်ဆောင်ထားတဲ့ရဲတပ်ဖွဲ့ဝင်တွေကဆန္ဒပြသူတွေအပေါ်ငရုတ်ရည်မှုတ်ဆေးတွေအသုံးပြုနှိမ်နင်းခဲ့သလိုခီးသွွားအိတ်တင်ဆောင်တဲ့လဲတွေကိုအကာအကွယ်အဖြစ်အသုံးပြုနေတဲ့ဆန္ဒပြသူတွေအပေါ်မှာလည်းလက်ကင်တို့တွေအသုံးပြုရိုက်နှက်ခဲ့ပါတယ်။ဒီလိုအကြမ်းဖက်နှိမ်နင်းမှုတွေဖြစ်ပွားရတဲ့ပတ်သက်ပြီးကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီး Michel Bachelet ကဆန္ဒပြသူတွေကိုငြင်းငြင်းချမ်းချမ်းနဲ့ဆန္ဒပြဖို့တိုက်တွန်းခဲ့တဲ့ဤသူဟောင်ကောင်အာဏာပိုင်တွေကိုလည်းဆန္ဒပြပွဲတွေတားဆီးရမှာပြင်းထန်တဲ့နှိမ်လန်းတွေအသုံးမပြုဖို့တိုက်တွန်းခဲ့ပါတယ်။Miss Bachelet ရဲ့ပြောခွင့်ရပုဂ္ဂိုလ် Rupert Goville ကလုံခြုံရေးတပ်ဖွဲ့တွေအသုံးပြုခဲ့တဲ့နီလန်းတွေကို Miss Bachelet အနေနဲ့သတိပြုမိပြီးစိုးရိမ်ပူပန်မိကြောင်းပြောပါတယ်
။ OHHR has reviewed credible evidence of law enforcement officials employing less lethal weapons in ways that are prohibited by international norms and standards.
လူမသိနိုင်လောက်တဲ့လက်နက်တွေကိုလုံခြုံရေးတပ်ဖွဲ့တွေအသုံးပြုရမှာနီလန်းတွေကနိုင်ငံတကာစံချိန်စံညွန်းနဲ့မကန့်ညီတာနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရုံးအနေနဲ့လေ့လာသုံးသပ်နေပါတယ်။ဥပမာရဲတပ်ဖွဲ့ဝင်တွေကမျက်ရည်ယိုဘုံးကိုကြောင်ပိတ်မိတဲ့နေရာမှာဆန္ဒပြသူတွေရှိတက်တဲ့ကြီးပစ်ထည့်နေတာကိုအကြိမ်တော်တော်များများတွေ့ရပါတယ်။ဒါဟာလူတွေသေစေနိုင်လောက်တဲ့အန္တရာယ်ရှိပြီးဒဏ်ရာပြင်းပြင်းထန်ထန်ရစေနိုင်ပါတယ်
။ကုလသမဂ္ဂလူ့အခွင့်အရေးအဖွဲ့ရုံးကတော့ဒီအဖြစ်အပျက်ကိုချက်ချင်းစုံစမ်းစစ်ဆေးဖို့တောင်းဆိုလိုက်ပြီးလုံခြုံရေးအဖွဲ့ဝင်တွေအနေနဲ့စာနှုန်းတွေကိုလိုက်နာဖို့နဲ့အင်အားအလွန်ကျုံအသုံးပြုတာဟာပုံမူတင်းမာတဲ့အခြေအနေကိုသာဖန်တီးလာနိုင်တယ်လို့ပြောပါရယ
် Law enforcement officials should only employ tear gas to disperse crowds as a last resort when widespread violence creates an imminent threat of serious
ဆိုးဆိုးရွားရွားဒဏ်ရာရစေနိုင်တဲ့ဒါမှမဟုတ်အဆောက်အုံတွေပျက်စီးမှုကိုဥတီနေတဲ့အန်ဒီရဲ့လိုမျိုးအကြမ်းဖက်စုပ်မှုရှိတဲ့အခါမှသာလူညုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လူအုပ်ခွဲဖို့ညှိယိုဘုံကိုတုံးသင့်ပါတယ်ဒီအချိန်မှာတော့လူကိုတိုက်ရိုက်မပစ်မိစေဖို့ညှိယိုဘုံကိုအမြင့်ကိုပစ်လွှတ်ဖောက်ခွဲရပါမယ
်အငိမ့်စာတူရဲချုပ်ဟောင်းအလန်လိုးကိုစနပ်ပြပွဲတွေကင်တွယ်ဖို့အငိမ့်စာယူရာကနေတဖန်တာဝန်ပေးရပြီးနောက်မှာရဲတပ်ဖွဲ့ကအခုလိုအဒီကယုံနေနေရဲ့နီလန်းတစ်တွေကိုကျင့်သုံးလာတာဖြစ်ပါတယ်ရတပ်ဖွဲ့ဝင်တွေဟာမျက်နှာဖုံးစော့အဝါရောင်အုတ်ထုတ်ဆောင်ပြီးအင်ဂျင်အနက်ဝတ်လို့ဆန္ဒပြသူတွေလို့အယောင်ဆောင်ပြီးလူအုပ်ထဲမယုံကြည်မှုတွေတိုးပွားအောင်နီလန်းတွေကျင့်သုံးနေတာဖြစ်တယ်လို့လည်းအမည်မဖော်လိုတဲ့ရတပ်ဖွဲ့ဝင်တူကပြောတယ်လို့ဆိုပါတယ်။ဟောင်ကောင်ကဆန္ဒပြနေသူတွေဟာအချက်၅ချက်ရရှိဖို့ဆက်လက်ဆန္ဒပြနေတာဖြစ်ပါတယ်။တရားခံလွှဲပြောင်းပေးရေးဥပဒေကိုလုံးဝအုတ်သုံးယူသိမ်းပေးဖို့ဆန္ဒပြသူတွေကိုအတီကယုံသမားတွေအဖြစ်ပုံဖော်နေတာကိုရပ်ဆိုင်းဖို့ဆန္ဒပြသူတွေပေါ်ဆဆွဲချက်တင်ထားတာတွေပယ်ဖျက်ပေးဖို့ရတပ်ဖွဲ့ဝင်တွေရဲ့အကြမ်းဖက်နေနှမှုကိုစုံစမ်းစစ်ဆေးပေးဖို့နဲ့ဟောင်ကောင်အုပ်ချုပ်ရေးမှုကိုဟောင်ကောင်လူထုကတိုက်ရိုက်ရွေးချယ်နိုင်တဲ့ရွေးကောက်ပွဲစနစ်ပြဋ္ဌာန်းထားရှိဖို့ဆိုတဲ့အချက်တွေကိုတောင်းဆိုနေတာဖြစ်ပါရယ်ခင်ဗျာ